လက်ရှိလွှတ်တော်နှစ်ရက်စလုံးမှာပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်တွေအများဆုံးဖြစ်ပါတယ်။အချို့အစားရကြည့်မှဆိုရင်အတိုက်ခံပါတီဖြစ်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်34ယောက်သာရှိရတဲ့အတွက်ဘလို့အဆိုပဲတင်တင်မဲရအမြဲရှုံးနေနိုင်ပါတယ်။လက်ရှိအချိန်မှာတော့ပြည်ခိုင်မျိုးပါတီလွှတ်တော်ကိုယ်စားလှယ်တွေရဲ့ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးဆွေးနွေးချက်တွေအဆိုပြုချက်တွေဟာဖွဲ့စည်းပုံပြင်ဆင်ရေးမှာအရေးကြီးခဲ့ပါတယ်။ဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ရေးအတွက်လွှတ်တော်မှာဆွေးနွေးရမှာပြောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလွှတ်တော်ကိုယ်စားလှယ်20ကျော်ပါဝင်ဆွေးနွေးခဲ့ပါတယ်။ပြည်ခိုင်မျိုးပါတီကလွှတ်တော်ကိုယ်စားလှယ်တွေဟာဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ခြင်းအခန်း7ကပုံမှန် 436 အခန်း3နိုင်ငံတော်အကြီးအကဲခန့်အပ်ခြင်းပုံမှန် 59 စာလုံးပုံမှန် 60 ခန့်ငယ်အစရှိတဲ့ပုံမှန်တွေကိုပြင်ဆင်ဖို့ဆွေးနွေးခဲ့ကြပါတယ်။မနေ့ကကျင်းပတဲ့လွှတ်တော်မှာကြံ့ခိုင်ဖွံ့ဖြိုးရေးပါတီကကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးစံပြည့်ကပုံမှန် 59 စာလုံးပြင်ဆင်ရင်းနဲ့ပတ်သက်ပြီးပြင်ဆင်ပေးဖို့လွှတ်တော်ထဲမှာအခုလိုဆွေးနွေးသွားပါတယ်
။ပုံမှန် 59 စာလုံးကျွန်တော်တို့ပါတီအနေနဲ့လူပုဂ္ဂိုလ်တဦးတယောက်ရဲ့အခွင့်အရေးကိုစဉ်းစားတာမဟုတ်တဲ့ပြည်သူများ၏မူလအခွင့်အရေးကိုစဉ်းစားသည့်အတွက်ပြင်ဆင်ပေးတဲ့ကြောင်းအကြံပြုလိုပါတယ်။ပြင်ဆင်ပေးနိုင်ရန်အတွက်လွှတ်တော်ကဆုံးဖြတ်ဆောင်ရွက်သင့်ပါတယ်။
အခုလို2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ဆွေးနွေးဖို့ပြောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့ဗဟိုအလုံးမှုဆောင်ကော်မတီအစည်းအဝေးထိုင်ပြီးလွှတ်တော်ကိုယ်စားလှယ်တွေကိုတာဝန်ပေးခဲ့တာဖြစ်တယ်လို့ပြည်ခိုင်မျိုးပါတီရဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်လည်းဖြစ်လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့သူရဦးအောင်ကိုက RFA ကမေးမြန်းစင်မှာအခုလိုပြောပါတယ်
ပြင်းပြင်းပြင်းတဲ့ချက်လက်တွေအများပြင်းမှုအချိန်ကာလလူသိရတဲ့ချက်လက်တွေလည်းအချိန်ပြင်းမှုအားလုံးတော့ကျေပြန့်ပြင်းမှုတွေကိုဒီကေမှုပါတီနေနေပါတော့။ဒါပါတီရဲ့ဘုဒ္ဓဘုရားကော်မတီစီကပြင်းနေဆုံးဖြတ်ပြီးမှတက်လို့တောင်းပေးဆောင်ခဲ့ဖြစ်ပါတယ်။အခုဆိုလို့ရှိတော့အချိန်အဝဒီပြင်းစင်းလမ်းကြောင်းမှာသူ့တို့အတွင်းမှာတော့ပွင့်သွားပြီလို့ပြောလို့ရပါတယ်။
ပြောင်စုလွှတ်တော်မှာဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးဆွေးနွေးကြရမှာတမတော်သားလွှတ်တော်ကိုယ်စားလှယ်တွေကပုံမှန်436မပြင်ဆင်လိုတဲ့အချက်အပေါ်ပြည်ခိုင်မျိုးပါတီကလွှတ်တော်ကိုယ်စားလှယ်တွေကတမတော်ကိုပြည်သူတွေယုံကြည်လာအောင်ပုံမှန်436ကိုပြင်ဆင်ပေးသင့်တယ်လို့ထောက်ပြမှုတွေရှိခဲ့ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြောင်စုကြံ့ခိုင်ဖွံ့ဖြိုးရေးအသင်းကစတင်ရေးဆွဲခဲ့တာဖြစ်ပေမဲ့လက်ရှိအခြေအနေနဲ့ကိုင်းညီမှုမရှိတော့တာကြောင့်ပြင်ဆင်သင့်တဲ့အချက်တွေကိုပြင်ဆင်ရမှာဖြစ်တဲ့အကြောင်းပြည်ခိုင်မျိုးပါတီရဲ့ဒုတိယဥက္ကဋ္ဌဦးသေးဦးကပြောပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေကိုစရေးတာလဲကျွန်တော်တို့ပဲ။ကျွန်တော်တို့အသင်းဘဝရှိတဲ့ဖွဲ့စည်းပုံအခြေခံဥပဒေ2008ကိုရေးတဲ့မျိုးအညီလာကမှကျွန်တော်ထဲထဲဝင်ပါပါ။အပြင်မှာလည်းလေ့လာပါတယ်။ဒါကြောင့်ကျွန်တော်တို့ပြင်မယ်ဆိုတဲ့အချိန်ကြတော့လေကျွန်တော်တို့ကနေစပြီးတော့မှဒီထဲမှာထိကလာနဲ့မလျော်ညီတဲ့ဥစ္စာကြရင်ပြင်မယ်ဆိုကျွန်တော်စတင်တာ။ဒါကြောင့်ခုနဆွေးနွေးတယ်ဆိုတဲ့အထက်မှာသဘောချင်းတူတာကြီးလက်ရှိမှမတူတာကြီးလက်ရှိမှာပေါ့။ဖွဲ့စည်းပုံအခြေခံဥပဒေဆိုတဲ့ဥစ္စာကအမြဲတမ်းမှန်တယ်ဆိုတဲ့ဥစ္စာမရှိဘူး။ကလာဒီသားလိုက်ပြင်းပြင်းထန်ထန်တယ်ဆိုတဲ့ဥစ္စာတွေလည်းပြင်ရမယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့လက်ခံတယ်။တိုးတော်လည်းပဲနိုင်ငံရဲ့အခြေအနေပေါ်မူတည်ပြီးရပ်တည်ရမယ်ဆိုတဲ့ဥစ္စာလည်းရှိရမယ်ဆိုတာလည်းကျွန်တော်တို့လက်ခံတယ်။ဒီပေါ်မှာမူတည်ပြီးကျွန်တော်စဉ်းစားတယ်
2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်ပြောင်စုလွှတ်တော်မှအရေးကြီးပုံမှန်တွေကိုဆွေးနွေးရမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်တွေဆွေးနွေးတာနဲ့ပြောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလွှတ်တော်ကိုယ်စားလှယ်တွေရဲ့ဆွေးနွေးချက်တွေဟာသဘောထားတူညီတာတွေရှိတယ်လို့သိရပါတယ်။လွှတ်တော်စောင့်ကြည့်လေ့လာရေးအဖွဲ့ Open Myanmar Initiative ကဒုတိယသုတေသနမှူးကိုထင်ကျော်အေးကဒီခံပြောပါတီအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာအရေးကြီးတဲ့ပုံမှန်တွေအပြင်ပုံမှန်ငယ်တွေကိုပါထပ်သွင်းဆွေးနွေးမှုတွေရှိတာတွေ့ရတယ်လို့ပြောပါတယ်
။လေတုံးဆောင်ပြင်ဆင်ရေးမှာတော့ပြောင်းကြခိုင်တဲ့ဖွဲ့စည်းပါတီ NLD နဲ့တော်တော်လေးနည်းနည်းဆဲရှိတယ်ပြီးတော့လေတုံးဆောင်ကလည်းသူတို့အနေနဲ့ပြင်ဆင်မှုလိုလိုလားကိုပြောဆိုဆွေးနွေးရမျိုးလည်းတွေ့ရတယ်ပြောင်းကြခိုင်တဲ့ဖွဲ့စည်းပါတီမှာသူ့တော်တော်ကိုယ်စားလှယ်ဆိုလို့ရှိရင်ဒီလေတုံးဆောင်ထူရဲ့ဟိုတင်အာရုံမဆိုင်ပဲနဲ့စနေပုံမှန်လေးတွေကိုပါပြင်ဖို့အတွက်ဝင်ပြီးတော့ဆွေးနွေးရမျိုးတွေလည်းတွေ့ရတယ်
2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်လွှတ်တော်တွင်ဆွေးနွေးရမှာပြည်ခိုင်မျိုးပါတီကလွှတ်တော်ကိုယ်စားလှယ်တွေဟာတဦးချင်းအနေနဲ့ပြင်ဆင်သင့်တဲ့သူတို့ရဲ့အမြင်ကိုတင်ပြကောင်းတင်ပြနိုင်ပေမဲ့မဲခွဲဆုံးဖြတ်တဲ့အခါပြည်ခိုင်မျိုးပါတီအနေနဲ့ပြင်ဆင်ရေးပိုင်းကိုထောက်ခံမဲ့အနေအထားမရှိဘူးလို့နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကပြောပါတယ်
ပါတီကိုကိုစားပြုတဲ့လွှတ်တော်ကိုယ်စားလှယ်တဦးချင်းစီအနေနဲ့ပုံမှန်436ပြင်ဆင်ရေးကိုထောက်ခံတာမျိုးတွေတော့လှူလာတာမျိုးတွေအကောင်းမြင်တာမျိုးတွေရှိကောင်းရှိနိုင်ပေမဲ့တကယ်တမ်းဒီပုံမှန်436ပုံမှန် 59 အပါဝင်အဓိကပုံမှန် 95 ခုကိုမဲခွဲဆုံးဖြတ်တဲ့အခါကျရင်တော့ဒီ USCB ပါတီရဲ့လွှတ်တော်ကိုယ်စားလှယ်အများစုဟာကန့်ကွက်တဲ့ဘက်ကနေရပ်တည်မယ်ဆိုတာအသေးချာပါပဲဗျ။ဘာဖြစ်လို့လဲဆိုတော့2008ခုကဒီအချက်တွေကိုပြတ်ထန်းခြင်းလို့လူလူထောက်ခံမှုအစစ်အမှန်မပါ ာတော်လည်းပဲအတင်းကြပ်ပြထမ်းခဲ့တဲ့ခါကျတော့လက်ရှိအချိန်မှာလည်းပဲဒီအချက်တွေကိုပြင်ဆင်မှုခဲရင်တယ်လို့မြင်တယ်
2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်လွှတ်တော်မှဒီနေ့ဆွေးနွေးတာဟာနောက်ဆုံးနေ့ဖြစ်ပြီးလွှတ်တော်ကိုယ်စားလှယ်တရာကျော်ရဲ့ဆွေးနွေးချက်တွေကိုအခြေခံပြီးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့မူကြမ်းထွက်ပေါ်လာမှာဖြစ်ပါတယ်။ဒီနေ့ပြည်အောင်စုလွှတ်တော်မှ6ပွင့်ဆိုင်တွဲဆောင်ဆွေးနွေးရေးအတွက်အရေးကြီးတဲ့အဆိုတင်သွင်းခဲ့တာလည်းပြည်ခိုင်ဖြိုးပါတီကဖြစ်ပါတယ်။အရေးကြီးတဲ့အဆိုတော်တော်များများကိုပြည်ခိုင်ဖြိုးပါတီကအဆိုတင်တာတွေရှိသလိုဥဆောင်ဆွေးနွေးတာတွေလည်းရှိတယ်လို့သိရပါတယ်ရှင်။ကျမအာရဖေသတင်းတော်ဝေမာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့လိုက်တာဖြစ်ပါတယ်ရှင်။